NLD အစိုးရတက်လက်ထက်ဝန်ကြီးဌာနတိုင်းမှာပြောခွင့်ရပုံကိုယ်တွေခံထားပြီးပြည်သူတွေသိခွင့်ရှိတဲ့သတင်းအချက်အလက်တိုင်းကိုသတင်းဌာနတွေကတဆင့်အသိပေးသွားဖို့အစိုးရကတော့ကြိုးစားနေပါတယ်။ ဒါပေမဲ့ဒီပြောခွင့်ရပုံကိုယ်တွေဟာအရင်အစိုးရလက်ထက်ကတည်းကရှိနေတဲ့တာဝန်ရှိသူတွေဖြစ်နေတာကြောင့်လွတ်လပ်စွာသတင်းရယူဖို့အတွက်အခက်အခဲတွေဆက်ရှိနေအောင်မယ်လွတ်လပ်စွာသတင်းရယူခွင့်ကိုနှစ်ထောင်စလေးခုနှစ်ကတည်းကဥပဒေပြဋ္ဌာန်းထားပြီးမယ်ဝန်ကြီးဌာနတွေကပြောခွင့်ရပုံကိုယ်တွေနဲ့သတင်းသမားတွေကြားနားလည်မှုလွဲမှားတာကြောင့်
သတင်းစီးရဲမှုပုံမှန်မဖြစ်သေးဘူးလို့ပြန်ကြားရေးဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်။အပြည့်အစုံကိုတော့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်။အစိုးရဝန်ကြီးဌာနတိုင်းမှာပြောခွင့်ရပုဂ္ဂိုလ်3ဦးကနေ5ဦးအထိခန့်ထားပြီးသတင်းမီဒီယာတွေကမေးမြန်းလာခဲ့ရင်ပြည်သူတွေကိုအသိပေးရမယ့်သတင်းအချက်အလက်တွေရှင်းပြပေးဖို့
NLD အစိုးရတွေကညွှန်ကြားထားပါတယ်။NLD အစိုးရဟာပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်တာကြောင့်
ပွင့်လင်းမြင်သာမှုရှိဖို့နဲ့သတင်းဌာနတွေကိုမိဖက်အဖြစ်ဆက်ဆံကြဖို့လိုကြောင်းပြည်ထောင်စုဝန်ကြီးဦးဖေမြင့်ကပြောဆိုခဲ့တာကိုအစိုးရသတင်းစာတီမှာဖော်ပြထားပါတယ်။အခုဆိုရင်ဝန်ကြီးဌာနတိုင်းကပြောခွင့်ရပုဂ္ဂိုလ် spokesperson တွေကိုသတင်းဌာနနဲ့ဘယ်လိုဖြေကြားဆက်ဆံရမယ်၊ဘယ်အချက်တွေကိုအသိပေးသင့်တယ်ဆိုတာကိုဆွေးနွေးပွဲတွေတင်နန်းတွေလုပ်ပြီးလေ့ကျင့်ပေးနေပါတယ်။ဒါပေမဲ့လက်တွေ့မှာဝန်ကြီးဌာနတွေရဲ့ပြောခွင့်ရသူတွေဟာ
အရင်စေဆွေရလက်ထက်ကလေးကရာထူးတာဝန်ကြီးတွေယူခဲ့တဲ့ပုံကိုယ်တွေဖြစ်နေတာကြောင့်သူတို့ရဲ့အရင်အတွေ့အကြုံပေါ်အခြေခံပြီးသတင်းဌာနတွေနဲ့ပုံမှန်လင်းလင်းဆက်ဆံလာဖို့မမြင်မိသေးကြောင်းရန်ကုန်သတင်းစာပညာကျောင်းဒါရိုက်တာဦးရဲနိုင်မိုးကပြောပါတယ်။ကျွန်တော်ကဒီကူကပါရှိနေတဲ့ဆိုတော့ဆွေရပွဲပြောင်းသွားတယ်ဆိုရင်လည်းဝင်းဌာနတွေမှာလုပ်နေတဲ့ထိကန်ဆွေရအရာရှိကြီးတွေကအရင်လူ လို့ဆွဲရတဲ့ပြဿနာတွေရှိပါတယ်။နောက်တစ်ခုကသူတို့မှာကျော်ရေးစုခွဲရှိသူတွေဖြစ်ထားထားပေမဲ့လည်းသူတို့ပြောဆိုလိုက်တဲ့အခါမှာသူတို့တက္ကဝန်ကြီးတွေတရားရရှိကြီးတွေကအပြစ်ပြောတာနောက်ပြီးတော့သူတို့ပုံမှာအပြစ်ပေးတာမျိုးတွေရှိမှဆိုတဲ့အတွက်သတင်းမီဒီယာတွေကတကယ်တော့ပြောဆိုခွင့်ကတော့မရှိသေးဘူးလို့ကျွန်တော်တို့ပြောရမှာဖြစ်ပါတယ
်။အရင်ဦးသိန်းစိတ်အစိုးရလက်ထက်တုန်းကလည်းဝန်ကြီးဌာနတွေမှာပြောခွင့်ရပုဂ္ဂိုလ်တွေခန့်ထားပေမဲ့တရင်ပြန့်ဝင်မှုအပိုင်းမှာအောင်မြင်မှုမရှိခဲ့ဘူးလို့ပြည်ညာရေးဝန်ကြီးဌာနပြောခွင့်ရသူဦးတင့်ဆွေက VOA ကိုပြောပါတယ
်။အဓိကကတော့ဟိုဥပဒေလည်းဖြစ်ပါတယ်ခင်ဗျာ။ News Media Law ဆိုတာ2014ခုနှစ်မှာကျွန်တော်တို့ကဟိုနည်းဥပဒေတော့အပြည့်အစုံထွက်လာတယ်။အဲအဲ့ဒါကြောင့်ကျွန်တော်တို့ဥပဒေမှာတော့ဥပဒေရဲ့ခုမှ 6.8 မှာတော့လောက်ဒီ information access to information နဲ့ပတ်သက်လို့ကျွန်တော်တို့journalist တွေကကျဆိုင်ရာဌာနတွေမှာတောင်းခံနိုင်နေဆိုတာကိုသိချပြန်ထမ်းထားပါတယ်။အဲပြန်ထမ်းထားပြီမယ်လေ2013 ဒီပေါ်လေအဲ့ဒီကတော့ဥပဒေအရသိချပြီးပြီမထွက်တဲ့အတွက်ကြောင့်ကျွန်တော်တို့ spoke person တွေဖွဲ့တော်ညာအဲ့ဒါကျွန်တော်တို့မပြည်ပြင်ခဲ့တာလည်းပါပါတယ်
။ကြိုးကွင်းရပုဂ္ဂိုလ်တွေနဲ့ပတ်သက်လို့အရင်အစိုးရလက်ထက်တုန်းကသတင်းသမားတွေကြုံခဲ့ရတာတွေကိုဦးရဲနိုင်မိုးကရှင်းပြပါတယ်
။ဟိုအစိုးရဝန်ကြီးဌာနတွေကိုဟိုတရင်ယူရဲ့ခံမှာသတင်းသမားတွေရဲ့ပြဿနာကတော့ဖြေချမှုမရှိတာပဲ။ဝန်ကြီးဌာနအားလုံးကဖြေချမှုမရှိတာတော့မဟုတ်ပါဘူး။ဖြေချမှုရှိနေတဲ့ဝန်ကြီးဌာနတချို့နဲ့ source တချို့လည်းရှိပါတယ်။ဒါပေမဲ့အများအနေနဲ့ကြုံရှိမဲ့ဆိုရင်တော့ဖြေချမှုမရှိသေးဘူး။အဲ့ဒါအဓိကပြဿနာပဲ။ဟိုဥမာအပြင် phone ဆက်ရင် phone မကင်တာရှိမယ်၊ email ပို့ရင်မကင်တာရှိမယ်။ဒါမှမဟုတ်လည်းဟိုအထက်ကိုတင်ပြပါမယ်ဆိုပြီးတော့ပြန်မပြောတာတွေရှိပါတယ်။ဒါပေမဲ့အဲ့ဒါတွေကအစိုးရအဖြစ်ကြောင်းလဲလာတယ်ဒီ plan မြန်မာမှုရှိအောင်ပြောပေးမယ်ဆိုပေမဲ့လည်းဒီဆိုအရာရှိကြီးတွေကနှစ်ပေါင်းများစွာသတင်းမီဒီယာနဲ့စီးပင်းကစားနေကြတာဖြစ်တဲ့ချက်ချင်းတော့ဖြစ်လာမှာတော့မဟုတ်ပါဘူး
။ဝန်ကြီးဌာနတွေနဲ့သတင်းသမားတွေကြားအကြံလဲနားလည်မှုရပြီးလွတ်လပ်တဲ့သတင်းစီးဆင်းမှုရှိလာအောင်လှုပ်ဆောင်သွားဖို့အစီအစဉ်တွေရှိတယ်လို့ပြည်ညာရေးဝန်ကြီးဌာနပြောခွင့်ရဦးတင့်ဆွေကပြောပါတယ
်။အခုတော့ကျွန်တော်တို့ပြင်ဆင်နေပါတယ်။ Fox Person တွေမှာလည်းကိုပြောနေတဲ့အချက်လက်မျိုးတွေရှိတယ်ဆိုတာသိကြပါတယ်။ဒါပေမဲ့လည်းကိုကတော့ဌာနဆိုင်ရာတွေမှာအားနည်းချက်ကဘာလဲဆိုတော့အော်ကျွန်တော်တို့ပြောလို့တာကိုပဲကျွန်တော်တို့ပြောချင်နေပေါ့ဒီဌာနကကျွန်တော်တို့ဘာသာရှိနေတဲ့အနေအထားဒါပေမဲ့ကျွန်တော်တို့ပြောတဲ့အခါမှာသက်ဆိုင်ရာမီဒီယာတွေကသတင်းလိုပဲပြန်ပို့ပြတဲ့အခါတချို့မှားနေတာတို့တချို့ကျတော့လေကိုကပေါင်ပြီးတဲ့အခါမှာသက်ဆိုင်ရာမီဒီယာတွေကသူ့ရဲ့ Art of Journalism ရသူ့ရေးတဲ့ဆက်ခံပြောမှလည်းဟိုကျွန်တော်တို့ပါတင်တာနဲ့လွဲမှားသွားတဲ့ခံမျိုးတွေပေါ်မှာကျွန်တော်တို့နားမလည်မှုမျိုးလေးတွေကျွန်တော်တို့ရှိပါတယ်အဲ့ဒီအတွင်းမှာတော့ကျွန်တော်တို့ပို့ပြီးတော့ခွင့်ပြုထုတ်တယ်လာမယ်လို့ကျွန်တော်တို့မျှော်မှန်းပါတယ်ခင်ဗျာ
အစိုးရပြောခွင့်ရပုဂ္ဂိုလ်တွေကိုဒီဇွန်လနဲ့နောက်လတွေအထိလိုအပ်တဲ့သင်တန်းတွေနဲ့ဆွေးနွေးပွဲတွေဆက်လုပ်သွားမယ်လို့ပြည်ညာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ